2022ခုနှစ်ဟာကမ္ဘာတဝန်းကသတင်းသမားအရေးအတွက်စံချိန်တင်အောင်ဖန်ဆီးခြင်းချခံရတဲ့နှစ်ဖြစ်တယ်လို့သတင်းသမားများကကိုစောင့်ရှောက်ရေးကော်မတီ CPG ကပြောပါတယ်။2022ခုနှစ်အတွင်းမှာသတင်းတော်293ဦးဖန်ဆီးခံရတဲ့ထဲမှာမြန်မာနိုင်ငံက26ဦးပါဝင်တယ်လို့ CPG ရဲ့အခုနှစ်အတွက်အစိုးရခန့်စာမှာဖော်ပြထားတာပါ။ဆရာနာတင်အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေအသက်အန္တရာယ်နဲ့လဲကြုံနေရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးပါရှင်။
သတင်းသမားများကကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့2022ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာအခုနှစ်ဒီဇင်ဘာလ1ရက်နေ့အထိကမ္ဘာတဝန်းကသတင်းတော့293ဦးစံချိန်တင်အောင်ဖမ်းဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။သတင်းတော့တွေကိုအများဆုံးဖမ်းဆီးခံရတာတရုတ်နိုင်ငံကဖြစ်ပြီးတော့ဆီယနာတင်ထားတဲ့မြန်မာနိုင်ငံကဒုတိယအများဆုံးနိုင်ငံအဖြစ်သတင်းသမား26ဦးဖမ်းဆီးခံထားရဆဲဖြစ်တယ်လို့ CPJ ကပြောထားပါတယ်။ဖမ်းဆီးခံရတဲ့သတင်းသမားအများစုဟာတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆိုခံရပြစ်ဒဏ်ကြခံနေရတာဖြစ်တယ်လို့ CPJ ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကလည်းကြီးမနိုင်မှာဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကကားနဲ့ဝင်တိုက်ပြီးတော့ပြစ်ခတ်ဖမ်းဆီးခဲ့စဉ်အတွင်းသတင်းယူနေတဲ့ MPA သတင်းဌာနကသတင်းတော့မမှုရတနာခတ်မှုမှုထွန်းတဲ့ကိုကောင်းဆက်လင်းတို့လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။မမှုရတနာခတ်မှုမှုထွန်းကဦးကောင်းမှပြင်းထန်ဒဏ်ရာရခဲ့ပြီးကိုကောင်းဆက်လင်းကတော့ခါအောက်ပိုင်းဒဏ်ရာတွေရခဲ့ပါတယ်။စစ်ဆေးရုံမှာကုသမှုခံယူနေတဲ့သူတို့နှစ်ဦးစလုံးမိသားစုနဲ့တွေ့ခွင့်မရကြသေးပါဘူး။သူတို့ကိုဆေးကုသပြီးရင်တရားမစွဲပဲပြန်လွတ်ပေးဖို့ဥပဒေအရကြိုးပမ်းနေပါတယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်
။မမှုရတနာကတော့6ရက်နေ့မနေ့စနေတော့မှပြန်ပြီးတော့သတိလည်တာပြီးစကားတွေပါပြီးပြောနိုင်ပါတယ်။ဒါပေမဲ့ဟိုဒဏ်ရာကခွက်စိတ်ထားတာဖြစ်တဲ့အတွက်ဒီဆေးဥမှာပဲဆက်ရှိနေပါပဲ။ကိုကောင်းဆက်လင်းကလည်းလားတူပါပဲ။သူကဒီခါယူနဲ့တင်ဆုံမှရထားတဲ့ဒဏ်ရာနည်းနည်းလေးပြင်းထန်တဲ့အတွက်အမှတ်နှစ်ဒီဆေးဥမှာပဲဆက်ပြီးကုသနေသေးဖြစ်ပါ။ဒီသူ့ရဲ့မိခင်စိန်ဌာနဖြစ်တဲ့ MPA ရဲ့ဒီအိုက်တာချုပ်ဖြစ်တဲ့ကိုကြီးပိုင်းကလည်းပဲသိမ်းမီယာဥပဒေအရပေါ့လေပုံမှန်ခွန်ရသတင်းရယူစင်မှာဖန်ဆီးခြင်းမရှိဘူးဆိုတော့ကျင်းလို့ခွင့်ရသတင်းမီဒီယာကောင်စီကိုလည်းသူ့ဘက်ကလည်းတင်ပြထားပါလေ
သတင်းသမားတွေဖန်ဆီးအကျဉ်းချခံထားရတာဟာသတင်းဖတ်နေတဲ့ပြည်သူတွေအတွက်သတင်းအချက်လက်ရပိုင်ခွင့်နစ်နာပါတယ်လို့ဆရာနာမသိန်းခင်အရင်မီဒီယာကောင်စီလက်ထက်တုန်းကတွဲဖက်တွေးမှုတာဝန်ယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဒီဟာကတော့ဟိုသတင်းလွတ်လပ်ခွင့်အတွက်ဟိုတော်တော်လေးဆိုးရွားတဲ့အခြေအနေကိုပြနေတယ်လို့ကျွန်တော်မြင်တယ်။ဒါလို့ဆိုတော့မြန်မာပြည်မှာသတင်းသမားထောင်ငန်းလောက်ပဲရှိတယ်။တောင်ငန်းတော့မပြည့်တဲ့အနေအထားမှာရာငန်းလောက်ထိဖန်ခံရတယ်။ဟိုဒါဇင်နဲ့ကြည့်ပြီးတော့အထက်မှထိမ့်သိမ့်ခံရတယ်ဆိုတဲ့အနေအထားတော့အန္တရာယ်ကတော်လေးများနေတဲ့အနေအထားမျိုးလို့ကျွန်တော်တို့တော့ဟိုသုံးသပ်လို့ရတော့နော်။လက်ရှိသတင်းဌာနတွေရဆိုင်သွားတာရောဟိုအဲ့ဒီအနေအထားတွေကလည်းဒီသတင်းပြပိုင်ခွင့်အတွက်အများကြီးဆုံးရှုံးနေလို့မြင်တယ်
တရားဥပဒေအရလို့ပြောပြီးအခုလိုသတင်းအချက်အလက်ရယူနေသူတွေအပေါ်မှာဖမ်းဆီးတရားစွဲဆိုနေတာတွေရှိနေတဲ့အပေါ်မှာလည်းရှေ့နေကြီးဦးကြီးမြင့်ကအခုလိုသုံးသပ်ပါတယ်
။ရိုးရိုးအာဏာသိမ်းတာမဟုတ်ဘူးသူကဒီ2008အခြေခံဥပဒေဘောင်တွင်းကသိမ်းတယ်ဆိုပြီးတော့ဥပဒေကိုမမှန်မကန်ဖော်ပြပြီးအာဏာသိမ်းတာပေါ့။အဲ့တော့2008အခြေခံဥပဒေကသတင်းသမားတွေရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အခြေခံဥပဒေကပေးထားတဲ့ခွင့်ကြီးတွေရှိတယ်။ဒါမှမဟုတ်အဲ့ဒါကမလိုက်နာဘူး။မလိုက်နာတော့ပဲတင်သူကအခြေခံဥပဒေကသူ့ဘာသာသူရှိမအားရလဲလုံချင်အောင်လုပ်မယ်ဆိုတဲ့လူဖြစ်သွားတယ်ပေါ့အဲ့တော့သူကသူ့သမရဖြစ်ရင်ပြရားစနစ်ချင်းတုံးကြီးအဲ့ဒါကိုပဲဒီဇိုင်းမမလုပ်သွားမှာပဲအဲ့ဒါကိုအနောက်ရက်ပေးမယ်မန္တမရနော်အနောက်ရက်ပေးရလို့ထင်တယ်ပေါ့လေထင်တဲ့လူမန္တမရသူကတော့ချိန်မုံသွားမှာပဲပေါ့နော်အဲ့ဒါကတော့သူ့လမ်းစဉ်ပေါ့အဲ့ကဘာကြီးရလဲသူတို့ဝိုင်းတော့ရှုံချပြီးတော့ရောက်ပြုံကြောင်းမဲ့ဟုတော့တောင်းဆိုနေကြတော့နော်
ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်သတင်းသမား100ထက်မနည်းဖမ်းဆီးခံခဲ့ရပြီးတော့တချို့လူငယ်တက်တာခွင်းနဲ့ပြန်လွတ်ခဲ့ပါတယ်ဒါပေမဲ့အခုချိန်ထိအကျဉ်းထောင်နေထဲမှာဖမ်းဆီးခံထားရတဲ့သတင်းတော့38ဦးဝန်းကျင်ကြန့်ရှိနေသေးတယ်လို့စည်ရင်းပြုစုထားတဲ့သတင်းတော့တွေကပြောပါတယ်ဖမ်းဆီးခံထားရတဲ့သတင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂအပါအဝင်လူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ကဘာတလွာသတင်းသမားလူလက်ခွင့်အချင်းကြီးနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြပေးခဲ့တာပါ